ကာဇာဒေသရဲ့အခြေအနေဟာကမ္ဘာပေါ်ကငရေပြည်လို့ဖြစ်နေပြီလို့ပါလက်စတိုင်းဒုက္ခသည်ဆိုင်ရာကုလသမဂ္ဂအဖွဲ့ UNRWA ကသတင်းလာနေမှာပြောပါတယ်ကာဇာတောင်ပိုင်းရာဖာမြို့မှာအစ္စရေးရဲ့တိုက်ခိုက်မှုကြောင့်လူ45ဦးထက်မနည်းသေဆုံးကြောင်းကာဇာကျန်းမာရေးဌာနရဲ့ပြောဆိုချက်ထွက်လာအပြီးမှာပဲကုလကအခုလိုပြောဆိုလိုက်တာပါရာဖာမှာခလုံနေကြတဲ့မိသားစုတွေအပေါ်ဆက်ပြီးတော့တိုက်ခိုက်နေတဲ့သတင်းတွေကထိတ်လန့်စရာကောင်းတယ်လို့လည်း UNRWA ကပြောပါတယ်အစုလိုက်အပြုံလိုက်သေဆုံးသူတွေထဲမှာအမျိုးသမီးနဲ့ကလေးငယ်တွေလည်းပါဝင်တယ်လို့လည်းဆိုပါတယ်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟူကလည်းကာဇာတောင်ပိုင်းရာဖာမြို့ကဟာမတ်စ်တို့ပြင်မထားတိုက်ခိုက်တဲ့နေရာမှာတိုက်ခိုက်တဲ့စခန်းတွေမှာခလုံနေကြပါလက်စတိုင်း45ဦးနဲ့လူ100လောက်ထိခိုက်ဒဏ်ရာရခဲ့တာဟာဝန်ထဲစရာအမားတရဖြစ်တယ်လို့တနင်္လာနေ့မှာဝန်ခံပြောဆိုပါတယ်ဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးနေပါတယ်လို့လည်းဝန်ကြီးချုပ်နေတန်ညာဟုကအစ္စရေးလွှတ်တော်မှပြောကြားသွားပါတယ်အစ္စရေးရဲ့တပ်ခတ်မှုကြောင့်စစ်ဘေးရှောင်တွေခိုးလုံနေတဲ့ area ထဲကယာယီတဲတွေမိဆွဲလောင်ခဲ့တာမှာလူတွေသေဆုံးတာရှိခဲ့ပြီးတော့ဒဏ်ရာရသူကဒါဇင်နဲ့ချီရှိတယ်လို့ဂါဇာကျမ်းမာရေးဌာနကလည်းပြောဆိုထားပါတယ်အစ္စရေးစစ်တပ်ကတော့သူတို့ရဲ့တိကျတဲ့လေကြောင်းတပ်ခတ်မှုကြောင့်ဟာမတ်စ်အကြီးအကဲယာစင်ရာဘီယာသေဆုံးခဲ့တယ်လို့ပြောပါတယ်